American မျိုးသားလုံခြုံရေးဌာန NSA ဟာသူ့အပေါ်မှာအကျိုးကြီးကြီးနဲ့လိုက်လံတိုက်ခိုက်တဲ့အနေနဲ့အရေးယူဖို့အတွက်စူးစမ်းနေသလားလို့သမ္မတ Donald Trump ကအင်ကာနေ့မှာမေးခွန်းထုတ်လိုက်ပါတယ်။ဒါဟာသမ္မတ Trump နဲ့အစင်သိပ်မပြေလှတဲ့ American ထောက်လှမ်းရေးအဖွဲ့တွေကြားမကြာခဏထိတ်တိုက်တွေ့ဖို့အတွက်နောက်တစ်ကြိမ်ဖြစ်လာတာပါ။ American အစိုးရရဲ့ Electronic ထောက်လှမ်းရေးလုပ်ဆောင်မှုအများစုကိုကင်တွယ်ရတဲ့NSA အမျိုးသားလုံခြုံရေးဌာနကိုတိုက်ခတ်မရှိတဲ့ဌာနလို့သမ္မတကခေါ်ဆိုလိုက်ပြီးသူ့ Twitter ကနေရေးသားလိုက်တာပါအမျိုးသားလုံခြုံရေးဌာနဟာဖုန်းခေါ်ဆိုမှုနဲ့ဖုန်းမှာစာရေးသားတဲ့ text message ပေါင်း685သန်းကိုဖျက်ဆီးပစ်ခဲ့ကြောင်းနဲ့ဒါဟာပုဂ္ဂလိကရပိုင်ခွင့်အခွင့်အရေးကိုချိုးဖောက်တာလားသူတို့ကတော့ဤပညာချိုးယွင်းမှုလို့အဖြစ်တင်တယ်လို့သမ္မတကရေးသားခဲ့တာပါဒါအပြင်တဲကြီးမဲကြီးနဲ့ဆက်ပြီးတိုက်ခိုက်မှုတွေလုပ်နေပါတယ်လို့လည်းရေးပါတယ်။2015ခုနှစ်ကစပြီးတော့စုဆောင်းသိမ်းဆည်းထားတဲ့မှတ်တမ်းအချက်လက်တွေဖြစ်တဲ့ဖုန်းနံပါတ်တွေ၊ရက်စွဲနဲ့ခေါ်ဆိုခြင်းတွေပါအပါအဝင်အားလုံးကိုဖျက်ပစ်လိုက်တယ်လို့ NASA NSA ကနေပြီးတော့ပြီးခဲ့တဲ့ကြက်သပတင်းတွေတုန်းကကြေညာခဲ့တာဖြစ်ပါတယ်။ American ကာကွယ်ဝင်ကြီးဌာနလက်ရောက်က NSA ဖွဲ့ဟာဆက်သွယ်ရေးဆိုင်ရာထောက်လှမ်းရေးနဲ့လုံခြုံရေးအတွက်တာဝန်ယူရတဲ့အဖွဲ့လည်းဖြစ်ပါတယ်။